ဒုသမ္မတမိုက်ပင်စ်နဲ့သမ္မတထရမ့်အစိုးရအဖွဲ့ဝင်ဝန်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်ပြီးတော့သမ္မတကိုရာထူးကဖယ်ရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။သမ္မတဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေတာမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တင်းနှလာနေကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရဒုသမ္မတနဲ့ဝန်ကြီးအဖွဲ့အများစုကသမ္မတရဲ့တာဝန်နဲ့အာဏာကိုပယ်ဖျက်နိုင်တဲ့ကြေညာခွင့်မျိုးကိုဒုသမ္မတပင်စ်နဲ့အစိုးရအဖွဲ့ဝင်တွေထောက်ခံမယ်ပုံမျိုးလူထုကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆန္ဒပြသူတွေပြီးခဲ့တဲ့အပတ်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းသမ္မတဒေါ်နယ်ထရမ့်နဲ့ဒုသမ္မတပင်စ်တို့တင်းနှလာနေနောက်ပိုင်းကပထမဆုံးအကြိမ်တွေ့ဆုံပါတယ်။ဥပဒေကိုချိုးဖောက်ပြီးလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့ဆန္ဒပြသူတွေဟာအမေရိကန်ပြည်သူ85သန်းထောက်ခံထားတဲ့လွတ်လပ်စွာထုတ်ဖော်ခွင့်လှုပ်ရှားမှုကိုကိုးစားပြသူတွေမဟုတ်ဘူးဆိုတာသမရရောဒုသမရပါနှစ်ယောက်စလုံးကအခိုင်အမာထပ်ပြီးတော့ပြောဆိုတယ်ဆိုတာကိုအစိုးရထိပ်တန်းအရာရှိတဦးကပြောပါတယ်သမရကိုအေးအေးယူရေးတရားဆုံးဖြတ်ချက်တည်းတင်သွင်းဖို့အောက်လွှတ်တော်ခေါင်းဆောင်တွေကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေပြီးတော့ဗုဒ္ဓဟူးနေ့မနေ့မှာဒီကိစ္စကိုစပြီးစဉ်းစားကြဖို့စီစဉ်ထားပါတယ်ရှင်